တရုတ်နိုင်ငံရဲ့ဩဇာအရှင်အဝါကြီးထွားလာနိုင်မှုတွေကြောင့်လုံခြုံရေးအခြေအနေဆိုးဝါးလာနေတာကိုတံပြန်လှုပ်ဆောင်နိုင်ရေးရည်ရွယ်ပြီးဂျပန်နဲ့ဩစတြေးလျအစိုးရအကြားစီရေးထောက်လှမ်းရေးနဲ့စိုက်ဘာလုံခြုံရေးဆိုင်ရာသဘောတူညီချက်တရက်ကိုမနေ့အောက်တိုဘာ22ရက်နေ့ကလက်မှတ်ရေးထိုးလိုက်ကြပါတယ်တရုတ်နိုင်ငံရဲ့ချင်းချောက်မှုတွေအခုလောက်မကြီးထွားခင်2009ခုနှစ်မှာဂျပန်နဲ့ဩစတြေးလျတို့သဘောတူလက်မှတ်ထိုးထားတဲ့လုံခြုံရေးပူးပေါင်းဆောင်ရွက်မှုဆိုင်ရာပူးတွဲကြေညာချက်ကိုထပ်မံလက်မှတ်ရေးထိုးလိုက်တာဖြစ်ပါတယ်ဒီသဘောတူညီချက်ကိုတော့ဩစတြေးလျနိုင်ငံကိုရောက်နေတဲ့ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိဒါနဲ့ဩစတြေးလျဝန်ကြီးချုပ်အန်တိုနီအယ်ဘာနီစ်တို့ပတ်မြို့မှာလက်မှတ်ထိုးလိုက်ကြတာဖြစ်ပါတယ်ဒါဟာဂျပန်နိုင်ငံအနေနဲ့အလားတူသဘောတူညီချက်မျိုးအမေရိကန်ပြည်ထောင်စုကလွဲလို့တခြားနိုင်ငံတစ်ခုနဲ့ပထမဆုံးအကြိမ်သဘောတူလက်မှတ်ထိုးတာလည်းဖြစ်ပါတယ်ခင်ဗျာ